This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဇွန်လ4ရက်နေ့ဗီဒီယို NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးအလင်ကာမှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တေဘောဘူစကန်ကို KNLA နဲ့ PDF တပ်ပေါင်းစုတွေတိုက်ခိုက်သိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်အနီးကမြဝတီမြို့တောင်ဘက်ရှိစစ်ကောင်စီရဲ့တေဘောဘူစကန်ကို KNLA နဲ့ PDF တပ်ပေါင်းစုတွေကထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့စီရီသတင်းရင်းမြစ်စီကနေသိရှိရပါတယ်ဂျွန်လ3ရက်ည9နာရီဝန်းကျင်မှာတိတ်ဘော်ဘူစကန်ကိုအပြစ်သက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးတိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်ချို့အလံဖြူထောင်လက်နက်ချခဲ့တယ်လို့တေဆုံးဒဏ်ရာရရှိသူ40ဦးခန့်ရှိခဲ့တယ်လို့သိရှိရပါတယ်။ထိုင်းမြန်မာနယ်စပ်နဲ့တမိုင်းကွာခန့်ရှိတိတ်ဘော်ဘူစကန်ကို KNLA ပူးပေါင်းတပ်တွေကမေလ26ရက်နေ့ကတည်းကဝိုင်းရံပိတ်ဆို့ထားခဲ့ပြီးဂျွန်လ3ရက်နေ့မနေ့ပိုင်းမှာစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီဘက်ကစခန်းမကျစေရေးဝေါ်လီဗျူဟာကနေ120မမများနဲ့တစ်ကူပေးခဲ့တယ်လို့ပေါင်900ဘုံပါဝင်ဘုံလုံးကြီး90ခန့်ကို25ကြိမ်ထက်မနည်းလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။ KNU တပ်မ6နေပြီးထမ်းမြန်မာနယ်စပ်တလျှောက်ကစစ်ကောင်စီတပ်စခန်းတွေကို KNLA ဦးဆောင်ခဲ့တဲ့တပ်ပေါင်းစုကမေလအလယ်ပိုင်းကနေစတင်တိုက်ခိုက်ခဲ့ရာဥကရီတာ၊ထီးသဲလေ၊ထီးကပလဲနဲ့ဝေါ်လီဗျူဟာစခန်းတွေသာသိမ်းပိုက်ဖို့ကြံရှိတော့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ငင်းချံမြို့နယ်တရင်ဖို့ PDF gate ကိုဝင်ရောက်စီးနှင်းခဲ့တဲ့စစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားရာစစ်ကောင်စီဘက်မှ20ဦးသေဆုံးခဲ့ပြီး PDF ရဲဘော်2ဦးကြာဆုံးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ဂျွန်လ2ရက်နေ့မှာငင်းချံမြို့နယ်လက်တစ်ပြူရွာမှထွက်လာတဲ့စစ်ကောင်စီတပ်မှတရင်ဖို့ PDF gate ကိုမနက်ခင်းပိုင်းမှာဝင်ရောက်စီးနှင်းလာခဲ့ကြောင်းအညာဒေသဒေါ်လန်ရင်အင်အားစုမှသတင်းထုတ်ပြန်ထားပါတယ်။ဝင်ရောက်စီးနှင်းလာတဲ့စစ်ကောင်စီအင်အား80ခန့်အားအညာဒေသဒေါ်လန်ရင်အင်အားစုတပ်ဖွဲ့မှစတင်တိုက်ခိုက်ခဲ့ရာစစ်ကောင်စီဘက်မှ20ဦးထက်မနည်းသေဆုံးခဲ့ကြောင်းထောက်ပို့များစီမှတရင်ရရှိတယ်လို့ဖော်ပြထားပါတယ်ထို့သို့တိုက်ခိုက်ခဲ့ရာမနက်6နာရီခွဲမှညနေ9နာရီထိတိုက်ပွဲများဖြစ်ပွားခဲ့ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့မှ2ဦးကြာဆုံးက6ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုကိုအညာဒေသတော်လိုင်းအင်အားစုရွှေချန်သားပျောက်ကြားတပ်ဖွဲ့မြင်းချံမြို့နယ်နဂရီပျောက်ကြားတပ်ဖွဲ့မြင်းချံ MP9 ပြည်သူ့ကျဲတပ်ဖွဲ့မြင်းချံမြို့နယ်ဘက်ကဖာ KI Drone မြင်းချံ KI တရင်နှင့်နဲ့ Wolf Guerrilla Force တို့မှပူးပေါင်းတိုက်ခိုက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာပတိန်မြို့တည်ဂန်ကာရဲကွက်ပြူကောင်းဆောင်ပါဝင်ရှစ်ဦးပြစ်ခတ်ခံရပြီးတေဆုံးခဲ့တဲ့တရင်ကိုဆက်လက်တင်ပြပေးကြပါရစေ။မန္တလေးတိုင်းညောင်ဦးမြို့နယ်ပကံမြို့တည်ဂန်ကာရဲကွက်မှာပြူစောတိကောင်းဆောင်ပါဝင်ရှစ်ဦးကိုဝင်ရောက်ပြစ်ခတ်ခံရပြီးတေဆုံးခဲ့တယ်လို့ထနောင်းမြေစစ်ကြောင်းကထုတ်ပြန်ထားပါရစေ။ဇွန်လ10ရက်နေ့ကစစ်တပ်ထွက်ပြူကောင်းဆောင်ကိုဇော်ဇော်နဲ့နောက်လိုက်ရှစ်ဦးဟာရဲကွက်ထိပ်ရှိစရာမှာပြည်သူများကိုစစ်ကြေးကောက်ခံနေတယ်လို့တရင်ရရှိတာကြောင့်တွားရောက်ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါရစေ။တိုက်ခိုက်မှုတွင်ပြူစောတိများကနန နက်တီးနဲ့ပြန်လည်တိုက်ခိုက်ဖို့လုပ်နေချိန်မှာပောက်ကွဲခဲ့ပြီးကိုဇော်ဇော်ပါဝင်ရှစ်ဦးထိမှန်သေဆုံးခဲ့ကတဦးမှဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။အဆိုပါစစ်စင်ရေးကိုထဏောင်းမြေစစ်ကြောင်းနဲ့အတူပုဂံအညာဦး U Special Task Force ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီး Point 22လက်လုပ်တနက်တလက်၊ကာပိုင်းတနက်တလက်၊နက်နက်တီးတလုံး၊ကာပိုင်းကြီး10တောင်း Point 22G 6တောင်းဆိုင်ကယ်2စီးနဲ့ပြူတက်သေးကန်ထောက်ထားများတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီပေါ့မြူနယ်မှာတရက်တီးကောက်ထွက်လာတဲ့ပြူစောထီများအားကင်းပုံဝေးတိုက်ခိုက်ခဲ့ရာ3ဦးသေဆုံးခဲ့ပြီးလက်နက်ခဲယမ်းများရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။မကွေတိုင်းပေါ့မြူနယ်မြောက်ပိုင်းကုတ်ကူစုပြူရွာမှာဇွန်လ2ရက်နေ့ကတရက်တီးကောက်ထွက်လာတဲ့ပြူစောထီများအားနှွေဦးညီနောင်တပ်ဖွဲ့နဲ့ BLY ပြည်သူ့ကာကွယ်တပ်ဖွဲ့ပေါ့ပါကဖာတို့ကပူးပေါင်းကကင်းပုံဝေးဆောင်ဆိုင်တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ထို့သောတိုက်ခိုက်မှုကြောင့်ပြူစောထီ3ဦးသေဆုံးခဲ့ပြီး AK-47 တနက်တလက်နဲ့တီဇန်6တောင်ကိုတင်းစီရရှိခဲ့ကကျွန်ုပ်တို့ຫນွေဦးညီနောင်တပ်ဖွဲ့နဲ့ BLY ဒေါ်လာရဲပေါ်များထိခိုက်မရှိအောင်မြင်စွာဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။မွန်ပြည်လူမျိုးရေးတပ်တော်တပ်ပြေးရဲဘော်9ဦးအားအသိပေးကြေညာထားတဲ့သတင်းကိုတင်ပြပေးကြပါမယ်။မွန်ပြည်လူမျိုးရေးတပ်တော် MLA ကရဲဘော်9ဦးဟာတာဝန်ထမ်းဆောင်နေချိန်တွင်အထက်အရာရှိတွေကိုသတင်းပေးပို့ခြင်းမရှိဘဲစွန့်ခွာထွက်ပြေးသွားတယ်လို့ထုတ်ပြန်လာပါတယ်။ထွက်ပြေးသွားသူတွေဟာတပ်စိတ်မှုတာဝန်ရှိရဲဘော်အောင်ဆန်းမိုးခေါ်ပညာတပ်သားစင်းရှိရဲဘော်မျိုးဟင်းခိုင်ခေါ်ကျောင်းသားရဲဘော်ဆန်းနိုင်လင်းရဲဘော်တန်းစင်သူနဲ့ရဲဘော်မောင်ပိုင်တို့ဖြစ်ကြတယ်လို့သိရှိရပါတယ်။၎င်းတို့ဟာသတ်မှတ်ထားတဲ့တွင်စီကံဥပဒေကိုလိုက်နာခြင်းမရှိပဲ၃ဦးကရှေ့တန်းမှာတာဝန်ထမ်းဆောင်ရာကနေထွက်ပြေးသွားတယ်လို့၃ဦးကလည်းနောက်တန်းစကန်မှာတာဝန်ချိန်တွင်ထွက်ပြေးသွားတာဖြစ်ပါတယ်။ကျန်၃ဦးကတော့တက်တော်ပိုင်းဆိုင်ကနေအခြားရဲဘော်၃ဦးနဲ့ပါဝါဘန်းတို့ကိုယူဆောင်သွားပြီးစကန်ဆွန့်ခွာသွားတယ်လို့ဖော်ပြထားပါတယ်။တပ်ဖွဲ့ဝင်အားလုံးမိမိတာဝန်ကြရာနေရာကနေအထက်အရာရှိထံသတင်းပို့ခြင်းတင်ပြခြင်းခွင့်ပြုချက်တောင်းခံခြင်းမရှိပဲဆွန့်ခွာထွက်ပြေးခြင်းဟာစစ်ပြေးမှုမြောက်တဲ့အတွက်တက်တွင်ဥပဒေအတိုင်းအရေးယူခံရမယ်လို့MLE ကဆိုထားပါတယ်အခုလိုစစ်ပြေးမှုပြစ်မှုထင်ရှားတဲ့ရဲဘော်9ဦးပါဝင်ပတ်သက်တဲ့ပြိပက္ခတွေနဲ့လူမှုရေးကိစ္စအဝဝဖြစ်ပွားလာရင်မွန်ပြည်လွတ်မြောက်ရေးတပ်တော် MLE ကတာဝန်ယူဖြေရှင်းပေးမှာမဟုတ်ဘူးလို့ပြည်သူနဲ့တကွာတော်လှန်ရေးအင်အားစုတွေကိုအသိပေးထားတာပဲဖြစ်ပါတယ်ခင်ဗျာဆလဘီဖျားတောင်နဲ့ရေဘူးကျွော်ကိုစစ်ကောင်စီနဲ့ PNU ပြည်သူ့စစ်များကမီးရှို့ဖျက်ဆီးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်ဖျားတောင်ကျွော်နဲ့ရေဘူးကျွော်တို့ကိုစစ်ကောင်စီနဲ့ PNU PNA အသွင်ပြောင်းပြည်သူ့စစ်အဖွဲ့များကစစ်ကြောင်းထိုးဝင်ရောက်မီးရှို့ဖျက်ဆီးခဲ့တယ်လို့အင်းလေးပြည်သူ့ကာကွယ်တပ်ကထုတ်ပြန်ထားပါရစေ။ဇွန်လ2ရက်နေ့မနက်8:00အချိန်မှာအင်အား1000ခန့်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီနဲ့ PNA ပူးပေါင်းတပ်နဲ့အမှတ်1900တရင်အင်းလေးပြည်သူ့ကာကွယ်တပ်တို့ထိပ်တွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်။အင်အားမမျှတာကြောင့်ညနေ၄နာရီခန့်မှာအင်းလေးပြည်သူ့ကာကွယ်တပ်ကထိခိုက်မရှိဘဲတက်ဆုပ်ပေးခဲ့ရပြီးနောက်ညနေ၄နာရီခွဲချိန်ခန့်မှာစစ်ကောင်စီစစ်ကြောင်းကကျွော်ရွာတွေထဲဝင်ရောက်ကစတင်မီးရှို့ဖျက်ဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်။မီးစတင်ရှို့ခဲ့ရာရေဘူးကျွော်မြောက်ဖက်နဲ့ဖျားတောင်ကျွော်ကဥဇော်ဇော်ထွန်း၊ဥရကျော်၊ဥအောင်လင်းဦးနဲ့ဥကျော်နိုင်ဦးတို့ရဲ့နေအများပါဝင်ဘေးပတ်ဝန်းကျင်ကနေအများလေးမီးလောင်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာရွှေကျင်တဲ့ဟာခါမှာစစ်ကောင်စီတက်ချက်ကြီးတူနဲ့ရဲတအုပ်ပြည်သူထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးကြပါမယ်။ပဲခူးတိုင်းတိုင်ဦးမြို့ခြေဆိုင်ခမာရ440တရင်မှာတက်ချက်ကြီးတူဟာကြည်စံနဲ့လက်ပစ်ပုံးတွေကိုယူဆောင်လာခဲ့ကပြည်သူ့ကာကွယ်တပ်ဖွဲ့ထံကိုအလင်းဝင်လာခဲ့တာလို့သိရှိရပါတယ်။ရွှေကျင်မြို့နယ်ကွန်းစိတ်ကျွော်မှာအထိုင်းချတာတဲ့စစ်ကောင်စီတပ်စခန်းကိုတော်လိုင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်စခန်းမှာတာဝန်ကျနေတဲ့တက်ချက်ကြီးတူဟာကြည်စံခဲရန်နဲ့လက်ပစ်ပုံးတွေယူဆောင်လာကအလင်းဝင်လာတာလို့သိရှိရပါတယ်ခရမ်းများယူဆောင်လင်းဝင်လာခဲ့တဲ့၎င်းတက်တက်ကြီးကိုဘကိုးတိုင်းပကဖစစ်ဘက်ရေးရာတာဝန်ခံအဖွဲ့ကစူချင်းငွေ30သိန်းချိမြင့်ပေးခဲ့တယ်လို့ဖော်ပြထားပါတယ်အလားတူဟာခါမြူကရဲတူဟာလေမေလ31ရက်နေ့ကလက်နက်ခရမ်းများကိုယူဆောင်လာပြီးချင်းလန်ဒီဖ ens force ဟာခါထံကိုအလင်းဝင်လာတယ်လို့သိရှိရပါတယ်အလင်းဝင်လာတဲ့ရဲတပ်သားကို CDF ဟာခါကနှွေးထွေးစွာကြိုဆိုခဲ့ပြီးဂုံပြူစူငွေချိမြင့်ခဲ့ကလုံခြုံတဲ့နေရာရောက်တဲ့အထိတာဝန်ယူဆောင်ရပေးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဒီခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါ
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းနှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်နှွေဦးတော်လန်ရေးကိုထောက်ခံသူဤကျဲမြောင်ကိုရီးယားသမ္မတဖြစ်ဖို့69ရာခိုင်နှုန်းတေချာတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်နှွေဦးတော်လန်ရေးကိုထောက်ခံသူဤကျဲမြောင်ကိုရီးယားသမ္မတဖြစ်ဖို့69ရာခိုင်နှုန်းတေချာတယ်လို့ကိုရီးယားသမ္မတနိုင်ငံရွေးကောက်ပွဲအားNUG ကိုရီးယားကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းကတုံ့သက်ဆိုထားပါတယ်။မြန်မာနွေဦးတော်လန်ရေးကြီးစတင်ချိန်ကတည်းကယနေ့အချိန်ထိမြန်မာဒီမိုကရေစီအရေးကိုအားပေးထောက်ခံသူကိုရီးယားနိုင်ငံရေးအသိုက်အဝန်းကြားမှလက်သုံးချောင်းထောင်ပြီးမြန်မာအကြမ်းဖက်စစ်အုပ်စုကိုပြင်းထန်စွာကန့်ကွက်ရှုတ်ချခဲ့သူကိုရီးယားနိုင်ငံအတွင်းမြန်မာနိုင်ငံရေးလှုပ်ရှားမှုနှင့်ထောက်ပံ့မှုအားကောင်းသည့်အဖွဲ့အစည်းတစ်ခုဖြစ်သောစစ်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယား၏မြန်မာနက်ကွက်အဖွဲ့အစည်းအတွက်အထူးကူညီဆောင်ရွက်ပေးခဲ့သူကိုရီးယားနိုင်ငံ၏21ကြိမ်မြောက်သမ္မတရွေးကောက်ပွဲတွင်သမ္မတဖြစ်ရန်69ရာခိုင်နှုန်းတေချာနေသည့်ဒီမိုကရက်တစ်ပါတီခေါင်းဆောင်ဤကျဲမြောင်သူ၏မြန်မာနေဦးတော်လန်ရေးအပေါ်အားပေးထောက်ခံကူညီပံ့ပိုးမှုများကအထူးကျေးဇူးတင်စရာကောင်းလာပါတယ်လို့ဖော်ပြပါတယ်။2024မေလ18ရက်နေ့မှဂွမ်ဂျူးမြို့918နှစ်ပတ်လည်အခမ်းအနားမှာ NUG နိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်စီမံကိန်းဗန္ဒာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်တို့နှင့်တွေ့ဆုံနှုတ်ဆက်ဆင်ကလည်းမြန်မာဒီမိုကရေစီရေးကိုဆက်လက်အားပေးထောက်ခံနေမည်ဖြစ်ကြောင်းရင်းနှီးပွင့်လင်းစွာပြောကြားခဲ့ပြီးထိုစဉ်ကဤကျဲမြောင်သည်လွှတ်တော်အမတ်တဦးဖြစ်သလိုပါတီဥက္ကဋ္ဌလည်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်အဖွဲ့အစည်းများနှင့်ပတ်သက်သည့်ကိစ္စရပ်များတွင်ပုံမော၍ဂရုပြုအလေးထားကာတတိကြီးကြီးဆောင်ရွက်ရန်လိုအပ်ကြောင်းမြို့နယ်တရားသူကြီးများတွေ့ဆုံပွဲတွင်ဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနဂျာကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနနှင့်မြို့နယ်တရားသူကြီးများတွေ့ဆုံဆွေးနွေးပွဲအမှတ်စဉ်9မြင်းဆောင်2025ကိုမေလ31ရက်မှာကျင်းပခဲ့ပါတယ်။ခန္ဓာသို့ဂျာကာလတရားစီရင်ဆိုင်ရာဦးစီးဌာနလုံထုံးလုံနီးဌာနညွှန်ကြားမှုဒေါ်မေပိုးရုံးအဖွဲ့ဒေါ်ရွှေနွယ်ယိုတာဝန်ရှိဝန်ထမ်းများနှင့်မြို့နယ်တရားရုံး29ရုံးမှတရားသူကြီးများဆက်သွယ်ရေးတာဝန်ခံများတက်ရောက်ခဲ့ကြပါသည်ပထမဦးစွာတရားရေးဝန်ကြီးဌာနဂျာကာလတရားစီရင်ဆိုင်ရာဦးစီးဌာနညွှန်ကြားမှုချုပ်ကိုစားဥပဒေလုံထုံးလုံနီးဌာနညွှန်ကြားမှုဒေါ်မေပိုးမှအဖွဲ့မှစကားပြောကြားရာအခက်အခဲများကြားမှအစည်းအဝေးသို့တက်ရောက်လာသောမြို့နယ်တရားရုံးများမှတရားသူကြီးများအားလုံးကိုအထူးကျေးဇူးတင်ကြောင်းနှင့်မှုကင်းပိုင်းဆိုင်ရာလုပ်ငန်းဆောင်ရွက်မှုများအပေါ်ဥပဒေနှင့်အညီဆောင်ရွက်ပေးနိုင်ုံသာမကအမှန်ကိုဆောင်ရွက်ပေးကြောင်းအများသိစေရန်လည်းလိုအပ်ကြောင်းအထူးသဖြင့်အဖွဲ့အစည်းများနှင့်ပတ်သက်သည့်ကိစ္စရပ်များတွင်ပုံမို၍ဂရုပြုအလေးထားကာသတိကြီးကြီးဆောင်ရွက်ရန်လိုအပ်ကြောင်းမြေပြင်တွင်ကြုံတွေ့နေရမှုများအားကြားသိနေရသည့်မှာတရားသူကြီးများအနေဖြင့်ဥပဒေနှင့်အညီအမှန်ကိုဆောင်ရွက်ပေးပါတော်လဲတက်ဆိုင်သည့်အဖွဲ့အစည်းအနေဖြင့်ဥပဒေအရဆောင်ရွက်ပေးသည့်အပေါ်နားလည်မှုလွဲမှားကတုံ့ပြန်မှုအလွဲများကြောင့်မြို့နယ်တရားသူကြီးများအနေဖြင့်ကြားညက်ဖြေရှင်းနေရသည့်အခက်အခဲများကြုံတွေ့နေရသည့်ဖြစ်ရာထိုကိစ္စအပေါ်အထူးအလေးထားဆောင်ရွက်သွားကြစေလိုကြောင်းပြောကြားခဲ့ပါသည်။ဆက်လက်၍ဥပဒေလုံထုံးလုံနီးဌာနမှမြို့နယ်တရားသူကြီးများအားတရခွင်တွင်နေ့စဉ်အသုံးများသည့်ရုံသုံးပုံစံများဖြည့်သွင်းရေးသားနည်းအားနမူနာပုံစံများဖြင့်ဖြည့်သွင်းရှင်းပြခြင်းဆောင်ရွက်ခဲ့ပါသည်ခင်ဗျာဆက်လက်ပြီး NHK ၏လုပ်ငန်းခွဲများမှမြန်မာခရိုနီစီးပွား၏လုပ်ငန်းရွှေတန်လွင်မီဒီယာနှင့် Dream Version တွင်ယင်းနှိမ့်မြုံနှံမှုများနှင့်ဆက်လင်း၍ Justice for Myanmar မှစာပို့မေးမြန်းတဲ့သတင်းကိုတင်ပြပေးပါမယ်NHK ၏လုပ်ငန်းခွဲဖြစ်သော Japan International Broadcasting Incorporation ဂျပန်အစိုးရပုဂ္ဂလိကရန်မုံငွေ Cool Japan Fund နှင့် Japan ICT Fund တို့အနေဖြင့်မြန်မာခရိုနီစီးပွား၏လုပ်ငန်းရွှေတန်လွင်မီဒီယာနှင့် Dream Version တွင်ယင်းနှိမ့်မြုံနှံမှုများနှင့်ဆက်လင်း၍ဇွန်လ2ရက်နေ့ကစာတစောင်ပေးပို့ခဲ့ကြောင်း Justice for Myanmar မှထုတ်ပြန်ပါသည်မြန်မာနိုင်ငံတွင်အဓိကခရိုနီမီဒီယာလုပ်ငန်းစုဖြစ်သည့်ရွှေတန်လွင်မီဒီယာ Company Limited STLM၎င်း၏ရုပ်သံ channel မြန်မာ National Television NMN TV တို့နှင့်ရုပ်သံထုတ်လွှင့်ခြင်းဆိုင်ရာအခြေခံအဆောက်အအုံများဖွံ့ဖြိုးတိုးတက်ရေးအပါအဝင်ဂျပန်နိုင်ငံ၏အကြောင်းအရာများကိုဖြန့်ဝေရန်လှုပ်ဆောင်နေသောစီမံကိန်းတစ်ခုဖြစ်သည့် Dream Version Company Limited တွင်၎င်းတို့၏ယင်းနှိမ့်မြှုပ်နှံမှုနှင့်ပတ်သက်၍ဂျပန်အဖွဲ့အစည်း6ခုနှင့်အတူစိုးရိမ်ကြောင်းဖော်ပြထားပါသည် STLM သည်ရွှေတန်လင်းအုပ်စု၏လက်အောက်ခံကုမ္ပဏီတစ်ခုဖြစ်ပြီး2019ခုနှစ်တွင်ရိုဟင်ဂျာများအပေါ်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာမြန်မာစစ်အုပ်စု၏နယ်မြေရှင်းလင်းရေးစစ်ဆင်မှုများအတွက်ပံ့ပိုးကူညီရန် စစ်အုပ်စု၏ဖိတ်ခေါ်မှုအရလူဒန်းမှုများပြုလုပ်ခဲ့ကြသည့်မြန်မာစစ်တပ်နှင့်ချိတ်ဆက်ထားသောခရိုနီကုမ္ပဏီတစ်ခုအဖြစ်လွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်၏အစီရင်ခံစာတွင်ဖော်ပြထားပါသည်ဒရင်ဗာရှင်၏လုပ်ငန်းဆောင်ရွက်မှုများမှတဆင့်ဒရင်ဗာရှင်၏စီးပွားရေးလုပ်ငန်းများကိုဓာတ်ရိုက်ဖြစ်စေသွေးဝိုင်သောနည်းဖြင့်ပံ့ပိုးကူညီမှုကိုအကဲဖြတ်ခြင်းအပါအဝင်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းကြိုးပမ်းမှုနောက်ပိုင်းဒရင်ဗာရှင်၏စီးပွားရေးလုပ်ငန်းများနှင့်ဆက်လင်း၍လူ့ခွင့်ရေးဆိုင်ရာကြိုတင်စီစဉ်မှုများလှုပ်ဆောင်ခဲ့ခြင်းရှိမရှိအဖွဲ့အစည်းထံမေးမြန်းခဲ့တယ်လို့သိရပါတယ်ဂျပန်တွင်ဂျပန်အဖွဲ့အစည်းများမှဝန်ကြီးချုပ်ရုံအပြင်ဘက်တွင်စုဝေးကာမြန်မာစစ်အုပ်စုကိုအကျိုးပြုနေသည့်ဂျပန်အစိုးရပုဂ္ဂလိကစီမံကိန်းများကိုအဆုံးသတ်ရန်တောင်းဆိုခဲ့ကြတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးလူသားချင်းစာနာမှုအကူအညီများအားလက်နက်အနေဖြင့်အသုံးချမှုရက်လူမှုလှုပ်ရှားမှုပြုလုပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်လူသားချင်းစာနာမှုအကူအညီများအားလက်နက်အနေဖြင့်အသုံးချမှုရက်Stop Weaponization of Aid လူလူလှုပ်ရှားမှုသည်အကြမ်းဖက်စစ်အုပ်စုမှနိုင်ငံတကာအတိုင်းအဝိုင်းနှင့်အဖွဲ့အစည်းများပေးပို့သောငလင်ကယ်ဆယ်ရေးလူသားချင်းစာနာမှုအကူအညီများကိုနိုင်ငံရေးနှင့်စစ်ရေးလက်နက်အဖြစ်အလွဲသုံးစားလုပ်အမျက်ထုတ်ခြင်းများကိုကာကွယ်တားဆီးရန်ငလင်ဘေးသင့်ပြည်သူများထံအကူအညီများတိုက်ရိုက်ရောက်ရှိစေရန်နှင့်လူသားချင်းစာနာအကူအညီများလက်နက်တပ်ဖွဲ့အသုံးချခံရမှုများမှရပ်တန့်စေမည့်နည်းလမ်းများကိုလှုပ်ဆောင်ရန်နိုင်ငံတကာအစိုးရများ ASEAN UN Agency များနှင့်နိုင်ငံတကာအစိုးရမဟုတ်သောအဖွဲ့အစည်းများ NGOs များအားစီယုံလှုံ့ဆော်တိုက်တွန်းသွားမည်ဖြစ်ကြောင်း Justice for Myanmar မှအတည်ပြုထားပါသည်ထို့လှုံ့ဆော်မှုကိုပြည်သူလူထုနှင့်အတူပြည်တွင်းပြည်ပတော်လှန်ရေးနှင့်အရက်ဖက်အဖွဲ့အစည်းများသည်ဇွန်လပထမအပတ်မှနောက်ဆုံးအပတ်အထိပူးပေါင်းဆောင်ရွက်မည်ဖြစ်ကြောင်းသိရပါသည် Stop WOA လူထုလှုံ့ဆော်မှု၏ရည်ရွယ်ချက်များမှာ2025စကိုင်းငလင်းတဘာဘာဘေးအန္တရာယ်ကူညီကယ်ဆယ်ရေးပစ္စည်းများအားအကြံဖတ်စစ်အုပ်စုက၎င်းတို့၏နိုင်ငံရေးနှင့်စစ်ရေးအတွက်လက်နက်တပ်ဖွဲ့အလွဲသုံးစားလုပ်အမျက်ထုတ်ခြင်းများကိုထုတ်ဖော်ပြောဆိုရန်နှင့်၎င်းတို့၏လုပ်ရများတွင်ပါဝင်အားဖြင့်နေသည့်အဖွဲ့အစည်းများအစိုးရများနှင့်တတိပုဂ္ဂလများအားရပ်တန့်ရန်အတွက်စီယုံတိုက်တွန်းနှိုးဆော်ရန်3 2008နာခေ2023မိုခါ2024ယာဂီတို့ကဲ့သို့ပြည်သူများ၏နာကျင်ခံစားရမှုများကိုအသုံးချ၍စစ်အုပ်စုကအမျက်ထုတ်သည့်လုပ်ရများသမိုင်းတပတ်လည်ထပ်မံမဖြစ်ပေါ်စေရန်အတွက်ကာကွယ်တားဆီးရန်ရည်ရွယ်တယ်လို့ဖော်ပြပါသည်။တရားမဝင်အကြမ်းဖက်စစ်အုပ်စုမှအတင်းအဓမ္မကျင်းပရန်စီစဉ်နေသည့်အတုယောင်ရွေးကောက်ပွဲတွင်လူသားချင်းစာနာအကူအညီများကိုနိုင်ငံရေးနှင့်စစ်ရေးလက်နက်တပ်ဖွဲ့အလွဲသုံးစားလုပ်အမျက်ထုတ်နိုင်ခြင်းများရှိနေသည့်အတွက်လွန်စွာစိုးရိမ်စရာကောင်းသည့်အချိန်အခါဖြစ်ပြီးစစ်အုပ်စုမှတဆင့်ပေးပို့နေသောလူသားချင်းစာနာအထောက်အထားအကူအညီငွေကြေးများသည်သွေးစွန်းငွေများမဖြစ်လာစေရန်နိုင်ငံတကာအတိုင်းအဝိုင်းမှအထူးသတိထားရန်လိုအပ်နေပါကြောင်းသတိပေးထားပါသည်။နိုင်ငံတကာအစိုးရများနှင့်အဖွဲ့အစည်းများမှပေးပို့သောလူသားချင်းစာနာအကူအညီများကိုငလင်တန်ထိခိုက်ခံရသောပြည်သူများထံအမှန်တကယ်မျှတစွာဓာတ်ရိုက်ရောက်ရှိစေရန်ပြည်တွင်းပြည်ပအဖွဲ့အစည်းများနှင့်အတူပြည်သူလူထုအနေဖြင့်ယခု Stop WOA လူထုလှုပ်ရှားမှုတွင်မိမိတို့ပါဝင်နိုင်မည့်နည်းလမ်းမျိုးစုံဖြင့်ပူးပေါင်းဆောင်ရွက်ရန်တိုက်တွန်းနှိုးဆော်ထားပါသည်ခင်ဗျာဆလဘီရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့အနီးတွင် Richter Scale 4.6 အဆင့်မြေငလင်လှုပ်ခတ်တဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇွန်လ3ရက်နေ့မြမစံတော်ချိန်ည 9:59 မိနစ်အချိန်ခန့်တွင်ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့အနီးမြေအောက်အနက်10ကီလိုမီတာဗဟိုပြု၍ Richter Scale 4.6 အစစ်နှင့်အင်အားအနည်းငယ်ရှိသည့်မြေငလင်တစ်ခုလှုပ်ခတ်ခဲ့ကြောင်း NUG လူသားချင်းစာနာထောက်ထားရေးနှင့် BNL ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါသည်။ငလင်ဘေးကြောင့်ထိခိုက်ဆုံးရှုံးမှုများလျော့နည်းစေရန်အတွက်ဆောင်းရန်ရှောင်းရန်သတိပြုရန်များနှင့်အညီနေထိုင်ကြပါရန်အတိပေးထားပါသည်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်စင်ကူးမြို့နယ်နှင့်တပိတ်ချင်းမြို့နယ်တို့မှဖမ်းဆီးရမိသည့် WY မူရစ်ဆေးဝါးများဆေးပြား 68,626 ကျော်ခန့်ကိုမီးရှို့ဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးသည်2025ခုနှစ်ဇွန်လ2ရက်နေ့တွင်စင်ကူးမြို့နယ်နှင့်တပိတ်ချင်းမြို့နယ်တို့မှဖမ်းဆီးရမိသည့် WY မူရစ်ဆေးဝါးများ 68,626 ကျော်ခန့်ကိုမီးရှို့ဖျက်ဆီးခဲ့ပါသည်။2025ခုနှစ်မေလ31ရက်နေ့တွင်မရယာမြို့နယ်၌လည်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးနှင့်မရယာမြို့နယ်ပါအဖပါလဖတာဝန်ခံများဌာနဆိုင်ရာရေးရာတာဝန်ခံများပူးပေါင်းကာဖမ်းဆီးရမိသောမူရစ်ဆေးဝါးများကိုမီးရှို့ဖျက်ဆီးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး၏ထိန်းချုပ်စိုးမိုးနယ်မြေအတွင်းမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားသူများသုံးစွဲသူများကိုထိထိရောက်ရောက်ဖမ်းဆီးအရေးယူမှုများလှုပ်ဆောင်လျက်ရှိတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကကြေညာပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်များခင်ဗျာယခုကတင်ဆက်ပေးမယ့်စည်ရီရေဘေးငလင်ဘေးနဲ့ပညာရေးကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့မြန်မာနေဦးခရိုနီကယ်ဇွန်နှစ်မြင်ကွင်းမိုးမခဆောင်းပါးကိုပို့ပို့မှတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနေဦးခရိုနီကယ်ဇွန်လ2ရက်နေ့မြင်ကွင်းစစ်ဘေးရေဘေးငလင်ဘေးနဲ့ပညာရေးကဏ္ဍ2021ခုနှစ်ဆီယနာသိမ်းပြီးနောက်မှာကိုဗစ်ကူးစက်ရောဂါကြောင့်စာတင်ကြောင်းမှုတွေဆိုင်းငံ့ထားတဲ့စာတင်ကြောင်းတွေကကြီးမားတဲ့နိုင်ငံရေးလှုပ်ရှားမှုတွေဆန္ဒပြမှုတွေရဲ့အကျိုးသက်ရောက်မှုတွေထပ်မံခန်းစားခဲ့ရပြန်ပါတယ်။2020ခုနှစ်မလကစလို့ကိုဗစ်ကူးစက်မှုတွေကြောင့်စာတင်ကြောင်းတွေဖွင့်လိုက်ပိတ်လိုက်ဖြစ်နေခဲ့ရက2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးနောက်ကြုံတွေ့လာရတဲ့အကျိုးဆက်တွေကကိုဗစ်ကူးစက်ရောဂါပိတ်သက်ဆိုရပြီးကာလရှည်ကြာခဲ့တာအခုချိန်ထိရင်ဆိုင်ကြုံတွေ့နေရဆဲဖြစ်ပါတယ်။ဆရာနာသိမ့်မှုရဲ့ကရက်ကကျောင်းဆရာဆရာမကျောင်းအုပ်အစရှိတဲ့ပညာရေးဝန်ထမ်းတွေကိုကြီးမားစွာရိုက်ခတ်ခဲ့ပြီး Civil Disobedience Movement လှုပ်ရှားမှုကိုရွေးချယ်ကြတဲ့ပညာရေးဝန်ထမ်းတွေကစာတင်ကျောင်းနဲ့တက္ကသိုလ်ကောလိပ်တွေကိုစွန့်ခွာပြီးတက္ကသိုလ်နဲ့အထက်တန်းကျောင်းသားချို့ပါအာဏာသိမ်းစစ်ကောင်စီရဲ့ကျောင်းဆက်မတက်ဖို့လမ်းကိုရွေးချယ်ပြီး CDM ကျောင်းသားဖြစ်ခဲ့ကြပါတယ်။အဲဒီနောက်အမျိုးသားညီညွတ်ရေးအစိုးရကonline မှာဂျာကာလာပညာရေးဆိုတဲ့ခေါင်းစဉ်နဲ့ CDN ပညာရေးဝန်ထမ်းတွေပါဝင်ပြီး NUG တိမတ်ပြုစာသင်ကျောင်းတွေဖွင့်လှစ်ခဲ့ကြပါတယ် CDN ကျောင်းသားတွေကအထက်ပါ online ကျောင်းတွေမှာဆက်လက်သင်ယူတာတွေလည်းရှိသလို online ကနေမသင်ယူနိုင်တဲ့ကျောင်းသားတွေလည်းအများအပြားရှိခဲ့တာဖြစ်ပါတယ်2021ခုနှစ်ဆီယနာသိန်းခါစမှာတော့လက်နက်ကင်တော်လန်ရေးဆီယနာရှင်စနစ်ပြုတ်ကြရေးဟာလပိုင်းတော့မဟုတ်တနှစ်အများဆုံးနှစ်နှစ်ခန့်သာကြာမယ်လို့နိုင်ငံရေးခေါင်းဆောင်သူတွေကလည်းစိတ်အားတက်ကြွအောင်ဟောပြောကြသလိုပြည်သူလူထုကလည်းရိုးသားစွာယုံကြည်ခဲ့ကြပြီးမိမိတို့သားသမီးတွေတစ်နှစ်တန်တီနှစ်နှစ်တန်တီပညာမသင်ကြရတဲ့ဖြစ်ကိုပေးဆက်မှုတစ်ခုနိုင်ငံရေးရခိုင်မာတဲ့ရည်တည်မှုတစ်ခုအဖြစ်ယူဆကကြော့ဖြတ်ခဲ့ကြတာလည်းတွေ့ရပါတယ်ဒီအခြေအနေတွေကငွေကြေးတက်နိုင်တဲ့လူလက်တန်းစားနဲ့အထက်တန်းလွှာတွေရဲ့ပညာရေးအခြေအနေကိုဆိုလိုတာမဟုတ်ဘဲတာမန်ပြည်သူတွေရဲ့အခြေအနေကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်လက်နက်ကင်တော်လန်ရေးကြာမြင့်လာတာနဲ့အမျှအထက်တန်းပညာရေးဒပိုင်းတစားနဲ့ရက်ဆိုင်နေရတဲ့ကျောင်းသားတွေဖို့စစ်ကောင်စီဖွင့်တဲ့ကျောင်းတွေကိုလည်းပြန်လည်တက်ရောက်ဖို့စိတ်မပါတော့သလိုပုဂ္ဂလိကကျောင်းတွေမှာသင်ယူဖို့လည်းငွေကြေးမတက်နိုင်တဲ့အခြေအနေမျိုးရင်ဆိုင်ရပါတယ်။ NUG ကတိမတ်ပြုဖွင့်လှစ်ထားတဲ့ online စာသင်ကျောင်းတွေကလည်းသင်ကြားသူဆရာတွေဖို့လည်းလုံခြုံရေးအန္တရာယ်စိုးရိမ်ရသလိုပြည်ရင်းကသင်ယူသူတွေဖို့လည်းသင်ကြားသူတွေလောက်အန္တရာယ်မရှိသည့်တိုင်စိတ်ချလက်ချသင်ယူနိုင်တဲ့အနေအထားတော့ရှိမနေပါဘူး။ဝင်ငွေရှိလို့မဟုတ်ပဲစုဆောင်းထားတဲ့ငွေကြေးပိုင်ဆိုင်မှုတချို့ရောင်းချပြီးအိမ်နီးချင်းထိုင်းနိုင်ငံမှာတာသမီတွေကိုကျောင်းထားကြရတဲ့သူတွေလည်းရှိပေမယ့်လူနည်းစုလို့ဆိုနိုင်ပါတယ်။တာမန်လူလူတွေကမိဘတွေနဲ့အတူထိုင်းနိုင်ငံမှာတရားမဝင်ရောက်ရှိလာပြီးမိဘတွေကရှေ့ပြောင်းလုပ်သားခေါင်းဆောင်မှအလုပ်လုပ်ရင်းတာသမီတွေကရှေ့ပြောင်းလုပ်သားတာသမီတွေအတွက်စေရနာဝန်ထမ်းဖွင့်လှစ်ထားကြတဲ့ကျောင်းတွေမှာသင်ယူနေကြရတာတွေလည်းအများပြားရှိပါတယ်။အဆိုပါစာသင်ကျောင်းတွေကိုထိုင်းအာဏာပိုင်တွေကမကြာခဏစစ်ဆေးပြီးတင်ကြားသူတွေကိုဖမ်းဆီးတာကျောင်းတွေပိတ်သိမ်းစေတာတွေလှုပ်ဆောင်တာလဲသတင်းတွေထဲဖက်ရှုနေကြရတာပါစစ်အာဏာသိမ်းမှုလက်နက်ကင်တော်လှန်ရေးပြည်တွင်းစစ်ရေးဘေးနဲ့ငလင်ဘေးစာရာတွေကမြန်မာနိုင်ငံကတာမန်ပြည်သူလူထုရဲ့တာသမီတွေပညာရေးကိုတစ်ခုပြီးတစ်ခုအတားအဆီးဖြစ်စေတဲ့အကြောင်းအရာတွေဖြစ်လာစေပါတယ်စစ်အာဏာရှင်စနစ်ဖယ်ရှားရေးတနည်းအားဖြင့်အာဏာသိမ်းစစ်ကောင်စီတပ်ကိုအပြီးတိုင်အနိုင်ရရေးကပထမအနေနဲ့မှတ်ယူပြီးပညာသင်ကြားရေးကိုကာလတစ်ခုထိဦးစားပေးမလုပ်ဆောင်နိုင်သေးဘူးဆိုတဲ့ယူဆချက်ကတော်လန်ရေးအချိန်ကြာမြင့်လာတာနဲ့အမျှလွဲမားတဲ့ယူဆချက်တို့မို့နီးလန်းဆိုတာသဘောပေါက်လာကြပါတယ်။ဒါပေမဲ့ပုံမှန်လင်းလင်းဆွေးနွေးပြောဆိုကြတဲ့အနေအထားတော့မရောက်ရှိသေးပါဘူး။အခြေခံပညာရေးသင်ယူတဲ့ကျောင်းသူကျောင်းသားတွေအထက်တန်းပညာသင်ယူနေတဲ့လူငယ်တွေကိုနိုင်ငံရေးဆက်သွင်းခြင်းမပြုဘဲပညာရေးကိုပညာရေးတည်တံ့အဖြစ်စဉ်းစားတဲ့ယူဆချက်ကမြန်မာနိုင်ငံမှာရေပန်းမစားပါဘူး။တချို့သောနိုင်ငံရေးသမားတွေအနေနဲ့ပညာရေးနဲ့ကျန်းမာရေးနယ်ပယ်က CDM လှုပ်ခြင်းကိုငြိမ်းချမ်းစွာဆန္ဒပြမှုကာလမှာအထောက်အကူပြုတဲ့လှုပ်ရှားမှုတစ်ခုအနေနဲ့သာလှုပ်ဆောင်စေလိုပြီးကာလအကန့်အသတ်တစ်ခုရောက်ရှိချိန်မှာပညာရေးနဲ့ကျန်းမာရေးဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကိုရက်ဆိုင်ဖို့ဆုံးဖြတ်တဲ့နယ်လို့ယူဆမှုတွေလည်းရှိခဲ့ကြပေမယ့်အဆိုပါနီလန်းကိုရွေးချယ်ခြင်းမပြုခဲ့ကြပါဘူး။ဒါကနိုင်ငံရေးနဲ့ပညာရေးဆက်နွယ်မှုဖြစ်ပါတယ်။ပညာရေးကျန်းမာရေးနဲ့ဘယ်အကြောင်းကိစ္စမဆိုနိုင်ငံရေးရဲ့လက်အောက်ခံသားဖြစ်တဲ့ဆိုတဲ့နိုင်ငံရေးဆိုလည်းရှိပါတယ်။အဆိုပါအဆိုကမမှားဘူးနိုင်ငံရေးစနစ်မကောင်းရင်ပညာရေးကျန်းမာရေးတာမကအခြားသောစာပေရင်ကျေးမှုအစရှိတဲ့နယ်ပယ်တွေမှာပါယိုယွင်းမှုတွေပျက်စီးမှုတွေရှိလာမယ်ဆိုတဲ့သဘောတဘာဝကိုရည်ညွှန်းခြင်းဖြစ်ပါတယ်။ဒ ီအချက်ကအငင်းပွားစရာမရှိတော့လဲနိုင်ငံရေးပြဿနာကိုအပြေရှာနေတဲ့ကာလအတွင်းအခြားသောအကြောင်းအရာတွေဖြစ်တဲ့ကျန်းမာရေးပညာရေးလိုအများပြည်သူဝန်ဆောင်မှုကဏ္ဍတွေကိုတက်နိုင်တဲ့၍ထိမ့်သိမ်းဝန်ဆောင်မှုပေးမပေးကပြဿနာသို့မဟုတ်အရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။စစ်အာဏာရှင်ရဲ့အုပ်ချုပ်မှုအောက်မှာရှိတဲ့မန္တလေးနဲ့သခိုင်းဒေသကနယ်မြေတွေမှာငလင်ပေးကြောင်စာတင်ကြောင်တွေပြည့်စည်ခဲ့ကြသလိုမပြည့်စည်ပဲကြံရှိတဲ့အဆောက်အဦတွေမှာလည်းငလင်ပေးဒုက္ခသည်တွေယာယီခိုးလုံနေထိုင်နေကြတာကအကြောင်းဖွင့်ရသည့်ရောက်ရှိလာချိန်မှာစာတင်ကြောင်တွေကဒုက္ခသည်တွေကိုဖယ်ရှားဖို့ညွှန်ကြားချက်ထုတ်ပြန်ပြီးငလင်ပေးဒုက္ခသည်တွေရှေ့ပြောင်းပေးကြရတဲ့အကြောင်းသတင်းတွေမှာဖတ်ရှုကြရတာဖြစ်ပါတယ်။ပြည့်စည်နေတဲ့စာတင်ကြောင်တွေမှာဘယ်လိုစာတင်ကြကြမလဲဆိုတာလဲမေးခွန်းထုတ်စရာဖြစ်တယ်လို့တိုင်းဒေသနဲ့ကိုင်းဒေသနဲ့ PDF ထိန်းချုပ်နယ်မြေတွေကပုံကျဲခံရတဲ့စာတင်ကြောင်တွေရဲ့အဖြစ်ကလည်းစိတ်နာကျင်စရာကောင်းတဲ့အခြေအနေတွေဖြစ်ပါတယ်။စစ်ပွဲတွေကြားမှာတဘာဝဘေးအန္တရာယ်တွေကြားမှာစာတင်ကြားနေရတဲ့မြန်မာနိုင်ငံကကလေးသူငယ်တွေနဲ့လူငယ်တွေရဲ့ပညာရေးကပြန်လည်ထူထောင်မဲ့မြန်မာနိုင်ငံရဲ့အနာဂတ်အတွက်အရေးပါတဲ့အရာလေးဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတေဂီတအစီအစဉ်မှာတင်းရေးတေးဆိုဂျီမျိုးနှင့်အဖွဲ့သားများမှတင်ဆက်ထားတဲ့တုံညာဤအာမန်လို့အမည်ရတဲ့တော်လန်ရေးတေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်